မြန်မာနိုင်ငံကနေဒါဇင်နဲ့ချီတဲ့ရှားပါးတိရစ္ဆာန်တွေခို့ထုတ်လာသူနှစ်ဦးကိုအပန်းရဲနဲ့တရောဌာနရာရှိသူကဒီနေ့ကြေတာပြည်မှာဖမ်းဆီးလိုက်ပါတယ်။မြန်မာမစ္စရိုနစ်ဇက်ကနေဒယ်လီမြို့ဘက်ကိုမောင်းလာတဲ့ဖမ်းမိတဲ့ကားနှစ်စီးထဲမှာရှားပါးတိရစ္ဆာန်တွေဖြစ်တဲ့သားပိုက်ကောင်မျိုးရင်းတွေကဝေါ်လာဘီအငယ်စားမျိုးနောက်ရှားပါးကုန်းလိပ်တွေနဲ့မြောက်တွေပါဝင်တယ်လို့ရဲတွေကပြောပါတယ်။သူတို့ကဒီတော်ရင်တရိတ်ဆန်တွေကိုအနောက်ဘင်္ဂလားပြည်နယ်ကစီလီဂူရီကိုပို့ဖို့ဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့ကြားကပဲအိန္ဒိယရှေ့မြောက်ပိုင်းအာဆန်ပြည်နယ်ကိုရှားပါးတရိတ်ဆန်တွေခုထုတ်နေတာတွေ့ရပြီးအဲဒီကမှတစ်ဆင့်အိန္ဒိယပြည်မှာလည်းပို့နေတယ်လို့အခုဆိုအနောက်ဘင်္ဂလားပြည်နယ်မြောက်ပိုင်းဟာတော်ရင်တရိတ်ဆန်မှောက်ခိုရောင်းဝယ်ရေးဌာနဖြစ်လာနေတယ်လို့အာဆန်တရော့ရာရှိတွေကပြောပါတယ်။မြန်မာနိုင်ငံကနေမစ္စရနစ်ဇက်ကချမ်ပိုင်းနဲ့မနီပူရာနစ်ဇက်မိုရီလမ်းကြောင်းတွေဖြင့်နာဂလန်ပြည်နယ်တွေဘက်ကလည်းအိန္ဒိယဘက်ကိုတော်ရန်တိုက်ဆန်တွေခုထုတ်လို့ရှိပါတယ်ခင်ဗျ